စင်ကာပူနိုင်ငံကနေမြန်မာအမျိုးသမီးတူကိုခေါ်ထုတ်ဖို့အတွက်ကြိုးစားတဲ့မလေးရှားနိုင်ငံသား၄ယောက်ကိုစင်ကာပူလူဝင်မှုကြီးကြပ်ရေးနဲ့နေဆက်စစ်ဆေးအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ The Straits Times သတင်းမှာဖော်ပြထားပါတယ်။ February 28ရက်နေ့က Woodlands စစ်ဆေးဂိတ်မှာမလေးရှား license number ပြားနဲ့ကားပေါ်မှာစင်ကာပူကနေမလေးရှားကိုခေါ်ထုတ်ဖို့ခေါ်လာတဲ့မြန်မာအမျိုးသမီးကိုဖမ်းမိခဲ့တာဖြစ်ကြောင်း ICA လူဝင်မှုကြီးကြပ်ရေးနဲ့နေဆက်စစ်ဆေးရေးအာဏာပိုင်တွေကမတ်လ၄ရက်နေ့မှာကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်။ပထမကားမှာကားမောင်းသူကအသက်၄၂နှစ်အရွယ်မလေးရှားအမျိုးသမီးနဲ့ခီးတဲ့မလေးရှားအမျိုးသမီးတူလိုက်ပါလာပြီးသူတို့ကအနောက်ဖက်ပစ္စည်းထည့်ခန်းထဲမှာပုံနေတဲ့မြန်မာအမျိုးသမီးတူကိုဖမ်းမိခဲ့တာဖြစ်ပါတယ်။မြန်မာအမျိုးသမီးမှာခီးသွားဖို့ဆယ်ရွက်စတန်းမှတ်ပုံတင်ကပ်ပြားမပါပါဘူး။သူတို့ကိုစစ်ဆင်းနေစဉ်မလေးရှားနံပါတ်ပြားနဲ့နောက်ကားတစ်စီးကိုဆက်မတက်ပဲမတင်ကားစရာတွေ့ရတဲ့အတွက်ထပ်မံစစ်ဆေးရမှာထွက်ပြေးဖို့ကြိုးစားတာကြောင့်စစ်ဆေးခိတ်ကိုပိတ်ပစ်ခဲ့ရတယ်လို့ကြေညာချက်မှာဖော်ပြပါဗျ။အဲ့ဒီကားကိုမောင်းသူကမလေးရှားအမျိုးသားတဦးဖြစ်ပြီးသူနဲ့အတူခီးတဲ့အမျိုးသမီးတယောက်လည်းပါပါတယ်။မြန်မာအမျိုးသမီးကိုခိုးထုတ်ဖို့ကြိုးစားခဲ့တဲ့အသက်29နှစ်ကနေ42နှစ်အတွင်းရှိတဲ့မလေးရှားနိုင်ငံသား၄ဦးကိုဖမ်းဆီးခဲ့ပြီးသူတို့ကိုတရားမဝင်ခိုးထုတ်မှုနဲ့စနေနေ့ကဆွဲချက်တင်ခဲ့ပါတယ်။မြန်မာအမျိုးသမီးကိုတော့တရားမဝင်ခိုးဝင်မှုနဲ့တရားမဝင်ခိုးထွက်ဖို့ကြိုးစားမှုတွေနဲ့တရားဆွဲဆိုပါတယ်။စင်ကာပူလူဝင်မှုကြီးကြပ်ရေးဥပဒေအရတရားမဝင်ဝင်ရောက်မှုဟာထောင်ဒဏ်6လနဲ့ကြိမ်းတန်3ချက်ဖြစ်ပြီးတရားမဝင်ခိုးထွက်မှုအတွက်ဒဏ်ငွေစင်ကာပူဒေါ်လာ1000ဖြစ်စေထောင်ဒဏ်6လဖြစ်စေဒါမှမဟုတ်နှစ်ခုစလုံးကြာခံမှာဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးတွေကိုတော့ကြိမ်းတန်မပေးပါဘူး။စင်ကာပူကနေတရားမဝင်ခိုးထုတ်မှုကျူးလွန်သူတွေကိုတော့ထောင်ဒဏ်2နှစ်ကနေ5နှစ်ထိနဲ့ကြိမ်းတန်အနည်းဆုံး3ချက်ဖြစ်ပြီးပြစ်မှုကျူးလွန်ရမှာ3နဲ့ကားတွေကိုတော့တင်စီမှာဖြစ်ပါတယ်။